ကချင်ပြည်နယ်နဲ့နယ်စပ်ဒေသမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာရန်ခဲ့ရမှာဂျာဂန်နယ်မြေအထိရောက်ခဲ့ရကြောင်းမြန်မာအာဏာပိုင်တွေကန့်ကွက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကပြန်ဆုတ်ပေးလိုက်တဲ့အကြောင်းတင်ပြပေးပါပါ။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံယူနန်ပြည်နယ်လွမ်းချုံခရိုင်နဲ့မြန်မာဘက်ဗမော်ခရိုင်မိုးမောက်မြို့လွယ်ကျင်တဲ့နယ်စပ်ကြားမှာတရုတ်နိုင်ငံကတန်ခြံစည်းရိုးကာရန်နာမှာတချို့နေရာတွေမှာနှစ်နိုင်ငံဂျာဂန်နယ်မြေအဖြစ်သတ်မှတ်ထားတဲ့နေရာတွေအထိရောက်ခဲ့ရကြောင်းမြန်မာဘက်ကကန့်ကွက်ခဲ့တာပါ။နေနမိတ်မှတ်တိုင်အမှတ်49မြင်းဆောင်နှင့်နဲ့မှတ်တိုင်50ကြားဂျာဂန်နေမီဖြစ်တဲ့10မီတာအတွင်းပိုင်းမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာရန်ခဲ့လို့နှစ်နိုင်ငံနေဆက်စာချုပ်စည်းကမ်းတွေအရစာပေးဖို့ကန့်ကွက်ခဲ့ရလို့လည်းလွယ်ကျယ်မြို့အုပ်ချုပ်ရေးမှူးဦးရင်မင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့နေမီအတိုင်းတရုတ်နိုင်ငံဘက်ကပြန်ဆုတ်ပေးလိုက်ပြီလို့ပြောပါတယ်။ဒီက
တော့နေမီမှတ်တိုင်ရှိတဲ့နေရာကိုခိုင်းရတာပေါ့နော်။အမတ်တိုင်ရှိတဲ့နေရာတိုင်းလိုက်တော့သူက10မီတာပြည့်လို့တဲ့အပြင်ကိုအလိုတော့တော့ကျွန်တော်တို့ကိုစာနဲ့စံကိုလည်းနှုတ်နဲ့စံကိုလည်းအဲ့တော့ကန့်ကွက်တော့ကျွန်တော်တို့အဲ့ဒီဟောက်တဲ့ပြဆုပ်သေးတယ်ပြဆုပ်သေးတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်ယူနန်ပြည်နယ်နဲ့ဆက်ဆက်နေတဲ့ဒေသတွေမှာလည်းတရုတ်နိုင်ငံဘက်ကနိုဝင်ဘာလကတည်းကခြံစည်းရိုးကာရန်နေရာဖြစ်ပါတယ်။တချို့နေရာတွေမှာခြံစည်းရိုးကြောက်တိုင်ကျော်ပြီးကာရန်ခဲ့လို့မြန်မာဘက်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမျိုးအုပ်ချုပ်ရေးအဖွဲ့တွေနဲ့တရုတ်လင်ချန်ခရိုင်ဒုမျိုးတော်ဝန်အဆင့်တောင်ရှိသူတွေနဲ့ဒီဇင်ဘာ22ရက်ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဘက်ကခြံစည်းရိုးကာရန်နေရာဟာကိုဗစ်ကပ်ရောဂါကာလယာယီအစီအစဉ်သာဖြစ်တယ်လို့တရုတ်ဘက်ကတုံ့ပြန်ထားကြောင်းကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမျိုးအုပ်ချုပ်ရေးမှူးဦးမွေတို့ကပြောပါတယ်
။လောကကြီးပြည်ပင်ပပျောက်သွားတဲ့အချိန်တိုင်းဒါတွေပြန်ဆုတ်ပြီလို့ပြောပါတယ်။သူတို့လည်းသဘောပေါက်ပါတယ်တဲ့ဒီဒါတွေကလောင်ကျန်ပြန်ဆုတ်ပြန်ရမှာဒီတောင်သူတွေကစိုက်ချင်းနေရာမှာသွားရရောက်လာသူတို့ကတာလေ။နေကမြင်းနဲ့ရောက်တဲ့ဆိုတော့ကျွန်တော်တို့ကဤတာနဲ့ကန့်ကွက်လိုက်တာပေါ့။ကန့်ကွက်တော့သူတို့နောက်ပြန်ဆုတ်ပြန်တာပေါ့ဒါမျိုးတွေပေါ့
။တရုတ်ဘက်ကခြံစည်းရိုးကာဖို့ခတ်ခဲတဲ့နေရာတွေကလွဲလို့နေရာအများစုမှာခြံစည်းရိုးကာနေရပါအရင်ပွားမှုမကြာခဏရှိနေရဲ့မြန်မာတရုတ်နယ်စပ်ပြဿနာကိုဖြေရှင်းဖို့နယ်စပ်ဒေသများစီမံခန့်ခွဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်1999ကိုလက်မှတ်ရေးထိုးထားတာရှိပါတယ်။ဇန်နဝါရီ17ရက်မှာရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံကာဝေးရေးဦးစီးချုပ်ဒီလိုထိပ်တိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးစီးပွားရေးနဲ့ငွေကြေးအထောက်အပံ့ကိစ္စတချို့နားလည်မှုစာချုပ်ရေးထိုးခဲ့သလိုနယ်စပ်ဒေသတည်ငြိမ်ရေးပူးပေါင်းလုပ်ဆောင်ဖို့အတွက်လည်းသဘောတူခဲ့ကြတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာပါ။